ICC နိုင်ငံကရာဇဝမှုခုံရုံးကဆာဗီးယားဝန်ကြီးချုပ်ဟောင်းဗိုဂျီစလက်စီဆက်ကိုလူမျိုးရေးအမိုးစကားမေကွန်းပြောခဲ့တာကြောင့်စစ်ရာဇဝမှုကျူးလွန်ခဲ့မှုနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။နယ်သာလန်နိုင်ငံသဟိမြစ်မှာအခြေဆိုင်တဲ့ကုလသမဂ္ဂရဲ့ဒီစစ်ရာဇဝမှုဆိုင်ရာခုံရုံးအနေနဲ့အရင်2016ခုနှစ်တုန်းကတော့ဝန်ကြီးချုပ်ဟောင်းစီဆက်အပေါ်ဒီပြစ်မှုနဲ့ပတ်သက်ပြီးအထောက်အထားမခံလွန်ခဲ့လို့ကင်းလွတ်ခွင့်ပေးထားခဲ့တာကိုမနေ့ကပဲပယ်ချက်လိုက်ပြီးအခုလိုအပြစ်ဒဏ်ချမှတ်လိုက်ကြပါအခုတစ်ခေါက်စစ်ဆေးမှုထဲမှာတော့1992ခုနှစ်တုန်းကဆာဗီးယားဝန်ကြီးချုပ်ဟောင်းအနေနဲ့ခရိုရှားနိုင်ငံသားတွေကိုနိုင်ငံတွင်းကနှစ်ထုပ်ပစ်ဖို့နဲ့ပြင်းပြင်းထန်ထန်နှိပ်ကုပ်ပစ်ဖို့တိုက်တွန်းခဲ့တဲ့အမိုးစကားမိကုံကိုတရားသူကြီးတွေကတတ်စီအခြေအသုံးပြုခဲ့ပြီးအခုလိုအပြစ်ဒဏ်ချလိုက်တာပါဒါပေမဲ့လည်း2003ခုနှစ်တုန်းကစီဆက်ကိုတိုင်အဖမ်းခံခဲ့ပြီးထောင်ဒဏ်12နှစ်ကျခံပြီးသားဖြစ်တာမို့သူ့အနေနဲ့ထောင်ထဲပြန်ဝင်စရာမလိုပဲအပြစ်မှာဆက်နေနိုင်ဖို့များတယ်လို့သုံးသပ်သူတွေကဆိုပါတယ်တကယ်တော့ဒီဆာဗီးယားဝန်ကြီးချုပ်ဟောင်းအနေနဲ့အရင်တုန်းကခရိုရှားတွေရဲ့မျိုးလုံးတွေကိုတန်ကြီးတက်နေတဲ့ဇွန်းတွေနဲ့ကလာထုတ်ပြင့်တင်တယ်လို့ပြင်းပြင်းထန်ထန်ပြောခဲ့ပူပါတယ်ခင်ဗျာ